Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာအပြားပြားနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2015ခုနှစ်အောက်တိုဘာလ20ရက်အင်္ဂါနေ့မနေ့ဖက်အစည်းအဝေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ30/40/49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ကင်းနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ဆက်ပေးမှာဖြစ်ပါရခင်ဗျာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ရရှိထားတဲ့နိုင်ငံတကာသဘောတူညီမှုအတွက်တနင်္လာနေ့မှာရှေ့တိုးပြီးတော့ဆောင်ရွက်မှုခြေလှမ်းတလှမ်းလှမ်းနိုင်ခဲ့ပါတယ်အီရီထရီးယားရွှေ့ပြောင်းနေထိုင်သူတယောက်ကိုတိုက်ခိုက်သူတဦးဖြစ်အထင်မှားပြီးတော့အစ္စရေးရဲတပ်ဖွဲ့ကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသမ္မတဥဘာမားရဲ့အမျိုးသားလူညုံကြီးအကြံပေးရာရှိတူဖြစ်တဲ့ဘန်ရုတ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့တင်ပြချက်မှာဆိုရင
် In Burma, Mr. Rhodes will visit both Rangoon and Naypyidaw where he will meet with senior officials, civil society
members. ဒီနေ့ပြီးမကြာခင်မှာတင်ပြသွားဖို့ရှိပါတယ်။ဒါ့အပြင်အခြားသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးသုဒ္ဓဆုံလင်အမေရိကန်တခွင်စာရတွေကိုလည်းတင်ဆက်အောင်မှာပါ။အခုတော့အင်္ဂါနေ့မနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ရရှိထားတဲ့နိုင်ငံတကာသဘောတူညီမှုအတွက်တနင်္လာနေ့မှာရှေ့တိုးဆောင်ရွက်မှုခြေလှမ်းတလှမ်းလှမ်းနိုင်ခဲ့ပါတယ်။အခုနှစ်ကုန်ပိုင်းမှာစတင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယူဆထားရတဲ့အဲ့ဒီသဘောတူညီထားတဲ့အစီအစဉ်ပေါ်နှစ်ဖက်စလုံးရဲ့အကောင့်ထဲပေါ်လုံဆောင်နေမှုတွေကိုတာဝန်ယူစောင့်ကြည့်မဲ့ပူးတွဲကော်မရှင်ရဲ့ပထမအဦးဆုံးအစည်းအဝေးကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်။တလင်းလာလေးဗီယက်နမ်မှာကျင်းပခဲ့တဲ့အစည်းအဝေးကိုအီရန်၊အမေရိကန်ပြည်ထောင်စု၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီနဲ့ဥရောပသမဂ္ဂထိပ်တန်းတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းဗီယက်နမ်မြို့တော်မှာပဲအီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ကန့်သတ်မှုတွေထားရှိဖို့နဲ့အပြန်အလှန်အဖြစ်အီရန်နိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေဖြေလျှော့ပေးဖို့အတွက်သဘောတူညီခဲ့တာပါ။နှစ်ဖက်ပူးတွဲဆောင်ရွက်ရမယ့်အစီအစဉ်တွေကိုစတင်တဲ့ Adoption Day လို့သတ်မှတ်ထားတဲ့တနင်္ဂနွေနေ့မှာသဘောတူညီချက်ပေါ်နှစ်ဖက်စလုံးကတရားဝင်အကောင့်ထဲဆောင်ရွက်မှုတွေစတင်ခဲ့ပြီးတဲ့နောက်အခုလိုအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။အစည်းအဝေးပြီးတဲ့နောက်နိုင်ငံတကာအဖွဲ့နဲ့အီရန်ရဲ့နျူကလ িয়ার ရေးညှိနှိုင်းရေးမှူးဖြစ်တဲ့ Abbas Araghchi ကနောက်တစ်ချိန်တမိုင်းတွင်အကောင့်ထဲပေါ်လုတ်ဆောင်မှုကိုဒီဇင်ဘာလ31ရက်နေ့မှာလုတ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ကဘတ်ကားမှတ်တိုင်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့ရုံမားတန်တရားမှုနဲ့ဘတ်ကားမှတ်တိုင်မှာတငယ်ချင်းနဲ့အတူစောင့်နေတဲ့ Eritrea ရွှေ့ပြောင်းနေထိုင်သူတဦးကိုအစ္စရေးရဲတပ်ဖွဲ့ကမှားယွင်းပစ်တက်ခဲ့ပါတယ်။ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတငယ်ချင်းဖြစ်သူ Rohana Arifain က VOA ကိုပြောပြရမှာသူနဲ့ Habdom Zahum တို့နှစ်ဦးလုံးတိုက်ခတ်တံတွေကြားခဲ့ပြီးဘတ်ကားဂိတ်မှာရှိနေတဲ့အခြားသူတွေလိုပဲဘေးလွရာကိုထွက်ပြေးခဲ့ကြပြီးဝေးရာကိုရောက်တဲ့အချိန်မှာတငယ်ချင်းဖြစ်သူ Zahum ကိုလှည့်ကြည့်တော့သူနဲ့အတူပါမလာခဲ့ဘူးလို့ဆိုပါရယ်။ Zahum ကိုမြေပေါ်မှာလှဲချခံရပြီးလူအုပ်ကြီးကသူ့ကိုဝိုင်းဝန်းတိုက်ခိုက်နေကြောင်းသူကစ조사ပြီးထားရဖို့လှုပ်ကြောင်းနဲ့ရဲကသူ့ကိုတားထားတာမြင်လိုက်ကြောင်းအခြား Eritrea လူမျိုးတဦးကသူ့ကိုပြောပြခဲ့တယ်လို့ Arifain ကပြောပါတယ်။ဘေးကရက်ကြည့်နေသူတဦးရိုက်ခဲ့တဲ့ဗီဒီယိုထဲမှာတော့ Israel တောင်ပိုင်းက Beersheba Bus Car Gate မှာသွေးတွေနဲ့ရွှဲနေတဲ့ကြမ်းပြင်ပေါ်မှာလဲကျနေတဲ့ဒဏ်ရာရနေသူတဦးကိုလူတအုပ်ကဝိုင်းဝန်းရိုက်နှက်နေတာကိုတွေ့မြင်ခဲ့ရပါတယ်။အဲ့ဒီ Bus Car Gate မှာအခြားလူတဦးက Israel စစ်သားတဦးကိုတပ်ဖြတ်ခဲ့ပြီးအခြားလူပေါင်း10ဦးကိုဒဏ်ရာရအောင်တိုက်ခိုက်ခဲ့တဲ့ဖြစ်ရမှာ Zahum ကိုတန်တရားရှိသူဖြစ် Israel ရဲတွေကမှားယွင်းယူဆခဲ့တာဖြစ်ပါတယ်။ရဲရရှိတဦးကသူ့ကိုဒုတိယမြောက်တိုက်ခိုက်မဲ့သူဖြစ်ယုံကြည်ပြီးတော့ပစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးရဲအရာရှိကပြောပါတယ်။ရိုဟန်နာဟာသူ့တငယ်ချင်းစီကိုပြန်သွားရမှာရဲတွေကဇာဟူးမ်နဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တယ်လို့သူက VOA ကိုပြောပါတယ်။အချက်လက်တွေကိုမေးမြန်းခဲ့ပြီးတဲ့နောက်မှာတော့ရဲတွေဟာလူနှစ်ဦးလုံးကိုဆေးရုံကိုခေါ်ဆောင်သွားခဲ့ပြီးအဲ့ဒီမှာဇာဟူးမ်တေဆုံးခဲ့တယ်ဆိုတာကိုသူသိခဲ့ရတယ်လို့ရိုဟန်နာက VOA ကိုပြောပါတယ်ရှင်။
စီးရီးယားနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်နိုင်ငံရေးအရာဖြေရှာမှုပြန်လည်စတင်နိုင်ရေးအတွက်ရုရှား၊တူရကီ၊ဆော်ရီ၊အာရေဗျာ၊ဂျော်ဒန်အစရှိတဲ့နိုင်ငံတွေကခေါင်းဆောင်နေတဲ့သူအခု တရင်ဘက်ကုန်ပိုင်းမှာတွေ့ဆုံဖို့ရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတလင်းလာနေမှာပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံလုံးဝပျက်စီးသွားတာမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့မဖြစ်စေလို့တဲ့အကြောင်းစပိန်နိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်။သူ့အနေနဲ့နားလည်မှုရရှိဖို့နဲ့ဘယ်လိုရှေ့ဆက်ပြီးတော့သွားနိုင်မယ်ဆိုတဲ့အခွင့်အလမ်းတွေအတွက်အဖွဲ့အစည်းတွေအားလုံးကဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းပြောဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်၃ပတ်အတွင်းရုရှားနိုင်ငံကစီးရီးယားအစိုးရတပ်ဖွဲ့တွေကိုအထောက်ပံ့ပေးတဲ့လေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့ပါတယ်။ရုရှားက IS Islamic စစ်သွေးကြော်တွေကိုတိုက်ခိုက်တာမဟုတ်ဘဲစီးရီးယားအစိုးရပေါ်ဆန့်ကျင်တဲ့သဘုံတွေကိုတိုက်ခိုက်တာသာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကပြစ်တင်ဝေဖန်နေကြပါတယ်။ရုရှားဟာစီးရီးယားသမ္မတဘာရှာ al-Assad တက်တန်းရှည်အောင်လှုပ်ပေးနေတာသာဖြစ်ပြီးဒီလှုပ်ရက်ကစစ်သွေးကြော်တွေအတွက်ပိုးပြီးတော့လမ်းပွင့်လာစေတယ်လို့မစ္စတာကယ်ရီကပြောဆိုလိုက်ပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံမြောက်ပိုင်းမှာရှိတဲ့စိတ်ဒဏ်ရာရယောဂဆေးရုံဝင်ရောက်တိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမှုပြုလုပ်ခဲ့တဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကတနင်္လာနေ့မှာဝန်ခံပြောကြားလိုက်ပါတယ်။လူပေါင်း24ဦးသေဆုံးခဲ့တဲ့အောက်တိုဘာလ3ရက်နေ့တိုက်ခိုက်မှုဖြစ်ပွားပြီးသတင်းနှစ်ပတ်လောက်အကြာမှာအခုလိုပြောကြားလိုက်တာပါ။ဆေးရုံအဆောက်အုံတည်တံ့ခိုင်မာမှုရှိမရှိအကဲဖြတ်ဖို့ကန်တက်စ်မှာရှိတဲ့ဘုံကျဲတိုက်ခိုက်ခံရတဲ့ဆေးရုံကိုပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်နဲ့အာဖဂန်တပ်တွေရောက်ရှိခဲ့တယ်လို့ပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗစ်ကပြောပါရယ်နှစ်နိုင်ငံတပ်တွေဟာဆေးရုံရဲ့အဓိကဝင်ပေါက်ကိုချိုးဖျက်ဝင်ရောက်ချိန်မှာ MSF ခေါ်နယ်စည်းမခြားဆရာဝန်များအဖွဲ့ရဲ့ဆရာဝန်တွေအဲ့ဒီဆေးရုံမှာရှိနေကြတယ်ဆိုတာသူတို့မသိခဲ့ကြဘူးလို့ပင်ဒဂွန်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်ဒီရောက်မှုနဲ့ပတ်သက်လို့ MSF ဆရာဝန်များအဖွဲ့ကမချေမနှက်ဖြစ်ခဲ့တယ်လို့လည်း Jeff Davis ကပြောပါရယ်ဆေးရုံရဲ့ gate power ကိုပြန်ပြီးပြုပြင်ပေးဖို့ရှိတယ်လို့ဆေးရုံကိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးချက်တွေဟာဒီသတင်းပတ်တွေအတွင်းပြီးဆုံးမှဖြစ်တယ်လို့လည်းဆိုပါရယ်အခုလို American နဲ့ Afghan တပ်တွေဆေးရုံတွင်ပြီးခဲ့တဲ့သတင်းပတ်ကရုတ်တရက်ဝင်ရောက်လာမှုကို MSF ပြောခွင့်ရအမျိုးသမီးကအတည်ပြုပြောခဲ့ပါရယ် American ရဲ့စုံစမ်းမှုအဆင့်တစ်ခုချင်းစီမတိုင်ခင်ကြိုတင်အသိပေးဖို့ MSF နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကြားသဘောတူညီမှုရှိနေပေမဲ့အခုလို ဆေးရုံတဲကိုတက်တွေချိုးဖောက်ဝင်ရောက်ခဲ့တယ်လို့တော့သူတို့သူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်ယူအေမီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားအပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်ခဲ့တာကမြန်မာနိုင်ငံအတွင်းကာလရှည်ကြာပြည်တွင်းစစ်လက်နက်ကိုင်ပဋိပက္ခဘေးဒဏ်ခံစားနေရတဲ့ကလေးတငယ်တွေအတွက်တမိုင်းဝင်ခြေလှမ်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂကလေးများဆိုင်ရာရံမငွေအဖွဲ့ဖြစ်တဲ့ UNICEF အဖွဲ့ကတော့အဲ့ဒီသဘောတူညီတဲ့အဖွဲ့တွေရဲ့နေမြေတွေမှာပါပါတဲ့ကလေးတငယ်1.8တန်းအတွက်စိုးရိမ်ပူပန်မှုတွေရှိနေစေဖြစ်တယ်လို့ဆိုလိုက်ပါတယ်။ UNICEF ကထုတ်ပြန်တဲ့အစီရင်ခံစာမှာလက်နက်ကိုင်ပဋိပက္ခအတွင်းနေထိုင်နေကြတဲ့ကလေးတငယ်တွေအပေါ်အထူးသဖြင့်အကာအကွယ်ပေးနေမှာဖြစ်တဲ့အပြစ်ခတ်ရစရေးသဘောတူညီမှုကိုကြိုဆိုတဲ့အကြောင်းပြောဆိုလိုက်တယ်လို့ဒီသဘောတူညီမှုကကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုနဲ့တခြားမြန်မာနိုင်ငံအတွင်းကနေထိုင်နေကြတဲ့ကလေးငယ်တွေကိုဒန်းတူအခွင့်အလမ်းတွေအကျိုးကျေးဇူးတွေခံစားနိုင်ခွင့်လမ်းစာဖွင့်ပေးတာမျိုးဖြစ်တဲ့နယ်လို့ထောက်ပြပြောဆိုလိုက်ပါတယ်။ပတ်ဝန်းပတ်သက်နေကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့ကလေးငယ်တွေပေါ်အကြမ်းဖက်ကျူးလွန်မှုတွေကိုလည်းရပ်တန့်ကြဖို့ UNICEF ကတောင်းဆိုထားပါတယ်။ဒီထဲမှာလက်နက်ကင်တက်ဖွဲ့တွေကိုကလေးငယ်တွေကိုတင်သွင်းတာစာတင်ကျောင်းတွေကိုတက်ခိုက်တာကလေးငယ်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေမရရှိအောင်လုပ်တာမျိုးတွေမလုပ်ကြပါနဲ့လို့ UNICEF ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုနှုန်းပြီးခဲ့တဲ့2009ခုနှစ်နောက်ပိုင်းအနည်းအကွေးဆုံးအခြေအနေမှာရှိနေပြီးပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလအတွင်းဖွံ့ဖြိုးမှုနှုန်းဟာ 6.9 ရာခိုင်နှုန်းမှသာရှိနေပါတယ်။အခုလိုတရုတ်စီးပွားရေးတိုးတက်မှုနှေးကွေးနေတယ်ဆိုပေမဲ့စီးပွားရေးပညာရှင်တွေခန့်မှန်းတာထက်တော့အနည်းငယ်ကောင်းမွန်နေစေဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေမှာကာမိပေမဲ့စက်ရုံတွေရဲ့ကုန်ထုတ်လုပ်မှုအပိုင်းမှာကျဆင်းနေပါတယ်။စီးပွားရေးပြန်တက်လာအောင်အတိုးနှုန်းလျှော့ပေါ်တာအပါအဝင်အခြားစီစဉ်တွေနဲ့တရုတ်အစိုးရကကြားကန်ပေးဖို့စ조사ခဲ့ပေမဲ့စီးပွားရေးဥမော့စေမဲ့နောက်ထပ်အစီအစဉ်တွေလိုအပ်လိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကခန့်မှန်းနေပါတယ် အကယ်၍နှစ်ဆင်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.9 ရာခိုင်နှုန်းမှရှိမည်ဆိုရင်လျှက်စစ်သုံးဆွဲမှုနှုန်းဟာလည်းအဲ့ဒီလောက်ပမာဏအထိတက်လာနိုင်တယ်လို့တရုတ်စီးပွားရေးအကြောင်းရေးနေတဲ့ Gordon Change ကပြောပါတယ်ရှင
်။ကိုရီးယားစစ်ပွဲကာလအတွင်းကွဲကွာသွားခဲ့ကြတဲ့ဆွေမျိုးသားချင်းတွေပြန်လည်ဆုံစည်းဖို့အတွက်တောင်ကိုရီးယားနိုင်ငံသား400နီးပါးဟာနေဆက်ကိုဖြတ်ကျော်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုတွားရောက်ဖို့ပြင်ဆင်နေပါတယ်။သူတို့ဟာနိုင်ငံရဲ့အရှေ့မြောက်ပိုင်းဆော့ချိုမြို့ကိုတင်းလင်းလာနေမှာရောက်ရှိလာကြပါတယ်။အဲ့ဒီမှာတထောက်နားပြီးတော့မြောက်ကိုရီးယားနိုင်ငံတောင်ပေါ်အပန်းဖြေစခန်းဖြစ်တဲ့ Mount Kamgan မှာဆွေမျိုးသားချင်းတွေပြန်လည်တွေ့ဆုံကြမှာဖြစ်ပါတယ်။သူတို့ဟာ1950-53ခုနှစ်ကြားဒီမိုကရက်တစ်တောင်ကိုရီးယားနဲ့ကွန်မြူနစ်မြောက်ကိုရီးယားတို့ကြားဖြစ်ပွားခဲ့တဲ့စစ်ပွဲအဆုံးသတ်ခဲ့တဲ့နောက်ပိုင်းကဆက်ပြီးတော့ကွဲကွာသွားကြတာဖြစ်ပါတယ်။အဲ့ဒီဒေသခံတွေကြားမှာစာအဆက်အသွယ်တယ်လီဖုန်းအဆက်အသွယ်စတာတွေကိုဖျက်တောက်ထားတာခံခဲ့ရပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခိုက်နေတဲ့တိုင်ဖုန်းကော့ပုအကြောင်းအနည်းဆုံးလူ12ဦးသေဆုံးခဲ့ပြီးမုန်တိုင်းကြောင့်ကြုံရတဲ့ရေပေးတံကြောင့်ပိတ်မိနေတဲ့ဒေသခံရွာသားရာပေါင်းများစွာကိုအကူအညီပေးဖို့စစ်တပ်ရဲနဲ့စေနာဝန်ထမ်းအရေးပေါ်ကယ်ဆယ်ရေးတွေကြိုးပမ်းနေကြပါတယ်ရှင်။
Direct from Washington, the voice of America, VOA.
ငါးနေ့မနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဦးစံမိုးဝင်နဲ့မန်းအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါ။သောရစင်ကခုနားဆင်နေတဲ့ဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တည်းသွားရောက်နားဆင်နိုင်ပါလိမ့်။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုပြောပြပါမယ်။အမေရိကန်သမ္မတဥဘာမားရဲ့အနီးကအကြံပေးလက်ဖြစ်အမျိုးသားလူညုံရေးဒုအကြံပေးအရာရှိလက်ဖြစ်တဲ့ဘန်ရော့စ်ရဲ့မြန်မာနိုင်ငံခီးစဉ်ဟာအမေရိကန်ရဲ့အာရှပစိဖိတ်ဒေသဆက်ဆံရေးချင်းဝင်းညာညှိနှိုင်းမှုဝါဒအတွက်အရေးပါတယ်လို့အမေရိကန်သမ္မတအင်ဂျီတော်ကပြောပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အမေရိကန်အစိုးရဘက်ကမျှော်လင့်ထားတာတွေကို၃ရက်ကြာခီးစဉ်အတွင်းဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအင်ဂျီတော်ရဲ့အာရှရေးဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပ
ါမစ္စတာရော့စ်ရဲ့မြန်မာနိုင်ငံခီးစဉ်ထူခြားချက်အရေးပါမှုကတော့အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသဆက်ဆံရေးမှာချင်းတွင်ရှာညှိရေးမူဝါဒကိုဆက်လက်ထားရှိဖို့ဖြစ်တယ်လို့သမရအင်ဖြူရောအစ်မြင့်အရာရှိတဦးက VOA ကိုပြောပါတယ်ဒါအပြင်အရေးပါတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုဟာဒေတာတခုလုံးနဲ့ဆက်ဆက်ရေးတည်ဆောက်မှုမှာအရေးကြီးတဲ့အစိတ်ပိုင်းဖြစ်အမေရိကန်အစိုးရကထက်သွင်းစဉ်းစားကြောင်းလဲသူကဆိုပါတယ်။အောက်တိုဘာလ18ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့မစ္စတာရော့စ်ရဲ့၃ရက်ကြာခီးစဉ်မှာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပါအဝင်ရွေးကောက်ပွဲနဲ့အမေရိကန်ဘက်ကမျှော်လင့်ချက်တွေကိုဆွေးနွေးမှာဖြစ်တယ်လို့လဲသမ္မတအင်ဂျီရောရဲ့အာရှရေးရာဆိုင်ရာပြောခွင့်ရပုဂ္ဂိုလ်မိုင်းလ်စ်ကက်ကင်းစ်က VOA ကိုပြောပါတယ်။
In Burma, Mr. Rhodes will visit both Rangoon and Naypyidaw.
Mr. Rhodes, မြန်မာနိုင်ငံရန်ကုန်နဲ့နေပြည်တော်ကိုသွားပြီးအစိုးရအရာရှိကြီးတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်ပါတယ်။ပြည်သူအလုံးရဲ့အခွင့်အရေးလေးစားပြီးတိုးတက်မှုအခွင့်အလမ်းတွေကိုဖော်ဆောင်မဲ့ပြုပြင်ပြောင်းလဲရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးနေကြောင်းထပ်လောင်းအတည်ပြုပြောဆိုမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ဒါနဲ့ပတ်သက်လို့အမေရိကန်ဘက်ကညှော်လင့်ချက်တွေကိုဆွေးနွေးမှာပ
ါခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိမရှိဆိုတာကိုတော့သမရအိမ်ဖြူတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအတိအကျထုတ်ဖော်ပြောဆိုခြင်းမရှိပါဘူးမစ္စတာရော့စ်ဟာမြန်မာခီးစဉ်မတိုင်ခင်လာအိုစ်နိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီး2016ခုနှစ်အတွက်အလှည့်ကျအာဆီယံဥက္ကဋ္ဌရာထူးကိုလက်ခံမဲ့ကိစ္စအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်အမေရိကန်အမျိုးသားလုံခြုံရေးဒုအကြံပေးအရာရှိလက်ဖြစ်သမ္မတအိုဘားမားရဲ့အနီးကပ်အကြံပေးလက်ဖြစ်တဲ့ဘန်ရော့စ်ရဲ့မြန်မာနိုင်ငံခီးစဉ်ဟာစတုတ္ထအကြိမ်မြောက်ဖြစ်ပါတယ်။ဒီကနေ့အောက်တိုဘာလ20ရက်နေ့မြန်မာနိုင်ငံကမထွက်ခွာခင်မှာမစ္စတာရော့စ်ရဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မြို့မှာပြုလုပ်မှာဖြစ်ပါတယ်။အသက်38နှစ်အရွယ်မစ္စတာရော့စ်ဟာသမ္မတအိုဘားမားရဲ့လက်ရှိနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးလမ်းကြောင်းပေးနိုင်သူအဖြစ်လူသိများထင်ရှားသူဖြစ်ပါတယ်။အထူးသဖြင့်စစ်ဘိုလ်ချုပ်ဟောင်းသမ္မတဦးသိန်းစိန်ရဲ့အရက်သားတစ်ပိုင်းအစိုးရတက်လာတဲ့အချိန်မှာမြန်မာနဲ့အနီးကပ်မူဝါဒချမှတ်ဆက်ဆံဖို့အပြင်ဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးလမ်းပွင့်လာဖို့အဓိကအခန်းကဏ္ဍကဆောင်ရွက်ခဲ့သူဟာဘန်ရော့စ်ဖြစ်တယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းကက်ကမ်ဘယ်ကထုတ်ဖော်ပြောဆိုခဲ့မှုပါတယ်ရှင်
မင်းအင်ဂျင်နီယာတင်ပြချက်ပါခင်ဗျာမြန်မာနိုင်ငံတော်ဘူဟိုဘန်ကနိုင်ငံခြားသုံးငွေများလက်ခံကင်ဆောင်ခွင့်လိုင်စင်ရုပ်သိမ်းလိုက်ခြင်းအပေါ်ဘူဟိုဘန်ကအကောင်းဆုံးဆောင်ရွက်မှုဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တချို့နဲ့ပညာရှင်တွေကသုံးသပ်နေပေမဲ့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့လည်းပြောဆိုလိုက်ကြပါတယ်ရလက်ကောင်ထွက်ပေါ်ဖို့အတွက်ရက်ကာလတိုးပေးသင့်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒီကြောင့်နဲ့ပတ်သက်လို့ VOA သတင်းတော့မေခကသတင်းပေးပို့ပါတယ
်မြမငွေကြေးတန်ဖိုးတက်လာဖို့ဒေါ်လာသုံးဆွဲမှုကျော်ပါလာဖို့နဲ့နိုင်ငံခြားငွေလဲလှယ်မှုနှုန်းတည်ငြိမ်လာနိုင်ဖို့အတွက်မြန်မာနိုင်ငံတော်ဘူဟိုဘန်ကနိုင်ငံခြားသုံးငွေများလက်ခံကင်ဆောင်ခွင့်လိုင်စင်ကိုပြီးခဲ့တဲ့အောက်တိုဘာ13ရက်နေ့ကရုပ်သိမ်းခဲ့ပါတယ်။ဒီလိုရုပ်သိမ်းခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်အချို့နဲ့ပညာရှင်အချို့ကအခုလိုသုံးသပ်ပြောဆိုလိုက်တာပါ။စီးပွားရေးလေလာသုံးသပ်သူတဦးဖြစ်တဲ့ဦးစိန်ကျော်လိုင်ကတော့မြန်မာနိုင်ငံတော်ဘူဟိုဘန်ရဲ့လှုပ်ဆောင်မှုအပေါ်အခုလိုသုံးသပ်လိုက်ပါတယ်
။ဒီကိစ္စကဘူဟိုဘန်ကနေပြီးတော့မှသူတို့တက်ဆိုင်ရာဟာလာကျွမ်းကျင်တဲ့ပညာရှင်တွေအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့မှလုပ်တဲ့ကိစ္စလို့ကျွန်တော်ယုံကြည်တယ်။အဲလိုဖြစ်တဲ့အတွက်ဟာလာတိုင်ပြည်စီးပွားရေးကမောက်ကမဖြစ်မယ်လို့ပြောခြင်းဟာဘာမှအတိအပြည့်မရှိဘူးလို့ကျွန်တော်ထင်တယ်။ရလကဘာဖြစ်လာတယ်ဆိုတာဘယ်သူမှမသိသေးဘူး။မြို့ရဲ့တက်ဆိုင်ရာ local currency တက်လာအောင်လုပ်ပေးတဲ့သဘောဖြစ်တဲ့အတွက်ထိုက်တဲ့ကောင်းကျိုးတော့ရရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်။သူတို့တစ်ဖက်ကစီးပွားရေးအခြေခံအချက်လက်တွေကိုယ်တော်ရေးလုံငွေပြမှုတို့ဘဏ္ဍာရေးလုံငွေပြမှုတို့များနေတဲ့နိုင်ငံတစ်ခုမှာဘယ်လိုဖြစ်လာမလဲဆိုတာတောင်းဆိုစဉ်းစားမယ့်ပြဿနာတွေရှိပဲ
။ဘိုးဘန်ထုတ်ပြန်ချက်အရအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းများအဖွဲ့အစည်းများဟိုတယ်နဲ့ခရီးသွားလှည့်လည်ရေးလုပ်ငန်းများစားတောက်ဆိုင်များ duty free shop များလေကြောင်းလိုင်းများဆေးရုံများဆက်သွယ်ရေးလုပ်ငန်းများအချိုရည်နဲ့ရမကလုပ်ငန်းများအမြန်ချောပို့လုပ်ငန်းများပိုသက်စေဖြန့်လုပ်ငန်းများမီဒီယာအခန်းများမြမစီးပွားရေးဥပိုင်လီမိတက်စတဲ့လုပ်ငန်းတွေအပြင်ယွန်းတယ်ပိုးတယ်အမှတ်တရပစ္စည်းအယောင်ဆိုင်များစူပါမားကတ်များခေါက်တီးကလပ်များနဲ့နာရီးကူညီမှုလုပ်ငန်းစတဲ့လုပ်ငန်းတွေမှာနိုင်ငံခြားသုံးငွေလက်ခံကင်ဆောင်ခွင့်မရှိတော့ပါဘူးဒီလုပ်ငန်းတွေမှာနိုင်ငံခြားငွေကင်ဆောင်ဖို့အတွက်ထုတ်ပေးထားတဲ့လိုင်စင်တွေကိုအောက်တိုဘာ19ရက်နေ့ကနေစတင်ရုပ်သိမ်းနေပြီဖြစ်ပါတယ်ဒီလိုက်စင်တွေကိုနိုဝင်ဘာ30ရက်နေ့နောက်ဆုံးထားပြီးအနှံ့ရမယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်။ကမ်ဘောဇာဘန်ဒူအိုဂရာဦးတန်းလွင်ကတော့ဒီလိုလှုပ်ဆောင်လိုက်တာဟာလှုပ်ဆောင်တဲ့လုပ်ငန်းတစ်ခုဖြစ်ပေမဲ့ဒီထက်ပိုပြီးအချိန်ယူတဲ့လို့တုံသက်ပြောဆိုလိုက်ပါတယ်။ရူဘီလန်ခီးသွားလုပ်ငန်းပိုင်ရှင်ဦးအေးကျော်ကလည်းခုလိုတုံသက်ခဲ့ပါသေးတယ်
။ကမ္ဘာနိုင်ငံမှာရှိတဲ့ဘောင်မှာရှိတဲ့ဆိုတာဒီအားလုံးကမိမိနိုင်ငံမှာရှိတဲ့ငွေကြေးကိုပဲအဓိကတမိုးထားတယ်။ကျန်တဲ့လက်ခံတွေကခက်ခဲဖြစ်ပါတယ်။မကကဲလို့ကျွန်တော်စဉ်းစားတော့ဝီကြီးလည်းလည်းလည်းနှုန်းဒီအချိန်နဲ့ဒါဒါ floating ဖြစ်နေတဲ့အတွက်ဒါ fix မဟုတ်တော့ဒါကြောင်းနေဖြစ်မှာပဲစီးပွားရေးလုပ်တယ်ဆိုတာကလည်းတသမတ်တည်းအမျက်ကြီးရကြလို့လည်းမရဘူးနောက်တစ်ချက်ဒါကနိုင်ငံတကာမှာကျင့်သုံးနေတာပဲအဗမာနိုင်ငံကထူးခြားပြီးတော့ထိခဲ့မဲ့ပါညာဆိုတာဖားနေတာလေ
စီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကပေတာကတော့ဘဟိုဘန်ရဲ့လှုပ်ဆောင်မှုအပေါ်မှာခုလိုပြောခဲ့ပါတယ
်အမှန်ကတော့ဒေါ်လာ3နာတွင်ကျတဲ့ဟာမကောင်းဘူးအဲ့ဒါကတော့ကျော်အောင်ပါပဲအမူအားဖြင့်မှန်ပါတယ်နော်ဆရာတို့ကဒီအတွင်ကူးပြောင်းတဲ့အခါမှာဘလောက်ချိန်ယူမလဲဘလောက်ချောင်းမွေးမလဲအဲ့ဒါတော့မသိကြဘူးဟိုတချို့လူတွေပြောသလိုအမောက်ကမှဖြစ်လိမ့်မယ်လို့တော့ဆရာမယူဆဘူးတော်တော်လေးဟိုကတိလေနာနိုင်တဲ့ဟာလေးကတော့ရေတိုးမှရှိနိုင်တယ်ဒါပေမဲ့လို့လုံးတဲ့အတွက်ဒေါ်လာဈေးတွေချက်ချင်းလည်းငင်းကြီးကျသွားမယ်လို့ဆရာကတော့မယုံကြည်ဘူးကုန်သွယ်ရေးမှာတောက်လျှောက်လူငွေပြတယ်အဲကုန်သွယ်ရေးလူငွေတွေပြနေတာရေတခြားနေရာနေပြီးတော့မဖာသေးနိုင်သေးသမျှကတော့ဒေါ်လာဈေးကတက်မယ်ပမာငွေကကျမယ
်စင်ထရယ်ဟိုတယ်ရဲ့ဟိုတယ်လုပ်ငန်းရှင်ဦးတင်ဝင်းကတော့နိုင်ငံခြားသုံးငွေများလက်ခံဆောင်ရွက်ခွင့်လိုင်စင်ရုပ်သိမ်းမှုကြောင့်ဟိုတယ်တွေမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြခဲ့ပါတယ
်ဒီပြင်ကတို့ကပါဒီငွေမကန်နေဆိုကြတော့ဒီကစားလိုက်လုံးကမဲ့သဘောဖြစ်နေတော့တော်တော်ရှိတယ်မွေးဘူးလုံးမလဲအဲဘယ်လိုလဲမလဲတော့မကဲဘူးဆိုဝင်နေတဲ့ငန်းကြသားကဒီ information နဲ့မပြန်သေးဘူးလေဒီမှာပတိတဲ့ကြဝင်လာတဲ့အခါဘယ်လိုလက်ခံမှာလားလက်မခံဘူးလားတန်းတော့မှာလားဆိုရင်အခက်အခဲတော့တော်တော်များပါတယ်အခုမှလည်းမနေ့ကညပြည့်စုံမရှိဘူးလေအခုတည်းဆိုတော့တော်တော်ထက်ခဲ့တယ
်အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်ထားတဲ့အရာမြမလက်ရှိစီးပွားရေးကြဆင်းစေမှုတွေမှာဒေါ်လာတန်ဖိုးအားကောင်းလာခြင်းဟာလည်းအချက်တစ်ချက်အနေနဲ့ပါဝင်နေတယ်လို့ထောက်ပြပြောဆိုထားတာရှိပါတယ်လက်ရှိမြန်မာနိုင်ငံငွေကြေးဖောင်းပွားမှုနှုန်းဟာပြီးခဲ့တဲ့ဇူလိုင်လအထိ10ရာခိုင်နှုန်းနီးပါးရှိခဲ့တယ်လို့ကမ္ဘာဘဏ်ကလည်းထုတ်ပြန်ပြောဆိုထားပါတယ်ရှင
် VOA သတင်းတော်မေခရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါကချင်ဒေသမှာအမွေးရစေးသုံးဆွဲမှုဘယ်လောက်တောင်ရှိနေတယ်လဲဆိုတာမတင်ပြခင်အခုတော့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့ မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဝမ်ဟိုင်းဘူဌာနချုပ်ကိုမြန်မာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်။မြန်မာစစ်တပ်ကတောင်းဆိုထားတဲ့တာဆန်ပူတပ်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကဆုတ်ခွာခဲ့ပေမဲ့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေစေလို့ SSPB SSA ခေါင်းဆောင်တွေကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပါ။
ဟုတ်ကဲ့ပါမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေချရာရှမ်းပြည်နယ်မိုင်းရှူးမြို့နယ်ထဲကဟိုင်းပါစခန်းနဲ့ဝါဟန်းဌာနချုပ်ရဲ့9မိုင်ကွာ1လေရွာအထိထိုးစစ်ဆင်လာတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကခုလိုပြောပါတယ်
ဒီနေ့မနက်ခွန်းမှာကျွန်တော်ဖက်တီနီယာကိုပြန်ပြီးတော့ဖိုက်တယ်လေမကျွန်တော်ဖက်တီဖိုက်ပါရွာအနားမှာရှိတဲ့အဲ့ဒီကျွန်တော်ဖြတ်ထားတဲ့နေရာကိုဒီလိုပြန်ပြီးတော့လာဖိုက်တယ်လေစာဆောင်ပြီးထမှာကျွန်တော်ကဟိုရှားရှားပြီးလက်နဲ့ချင်းနဲ့ဖြစ်နေတယ်နောက်ဖက်တီဝန်တွေဆက်ကလည်းကျွန်တော်ကဟိုချီကနေဖက်နေသားမျိုးမှာဖြစ်နေတယ်လေကျွန်တော်ဝန်အိုင်းရွာအထက်မှာပဲလေဝန်အိုင်းရွာနဲ့ဖြတ်နေတာပဲလေ
မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ငင်းဆန်ခဲ့ပြီးနောက်ပိုင်းဒီလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ကနေစတင်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြစ်လုလာခဲ့ပါတယ်။တိုက်ပွဲရက်တိုင်းရေးအတွက်မြန်မာစစ်တပ်ဘက်ကတောင်းဆိုထားတဲ့တာဆန်ဖူးကတိုးစိတ်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနောက်ဆုတ်ပေးခဲ့ပေမဲ့လည်းတပ်မတော်ရဲ့ထိုးစစ်ကရက်တချင်းအလင်းမရှိဘူးလို့ဗိုလ်မှူးကြီးဆိုင်လာကခုလိုဆက်ပြောပါတယ်။
ကျေးဇူးပါတော့ရင်းချောင်းရေးပေါ်ဆောင်ရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ဝန်ကြီးဦးခင်မောင်ဆိုတာကျွန်တော်တို့အဲ့ဒီဖြစ်စဉ်တွေကျွန်တော်တို့တင်ပြတယ်လေသူကအဲ့ဒီသာသမှုနေရာကိုသဘောထားချင်းချင်းနဲ့ဖယ်ပေးလိုက်ပါအဲ့ဒါကတကြောင်တော့နောက်တစ်ချက်ကကျွန်တော်ဤသူလူထုကတော့စိတ်ပိုင်းကလာကအခြေချလာတော့အဲ့ဒီဖြစ်ပြေးဆောင်လူထုတွေကပုံပုံများလာတယ်လေအထက်ကကတုံးတော့ပြီးကျွန်တော်တို့စိတ်ပိုင်းအရှင်ငယ်သုံးမြင်လာမှာပါဘာကိုကျွန်တော်ကမလိုလားဘူးအဲကြောင့်ကျွန်တော်ကသာသာပူနေဆက်ပေးလိုက်ပြီးဆိုရင်သူတို့ကဖို့ချစ်တယ်ရပ်သွားမယ်လို့ကျွန်တော်တို့ကဟိုဒီယုံကြည်တယ်လေဒါမှတော့ဒီနေ့အတိုင်းဖြစ်မလာပဲအခုကသူတို့ကပြန်ပြီးဆိုင်နေတယ
်ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကရှမ်းပြည်တောင်ပိုင်းကြည်တိမြို့နယ်နဲ့မိုင်းရှူမြို့နယ်ထဲကတာဆန်ဘူးဒေသမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်အရှိအလဲပိုင်းတိုင်းစစ်ဌာနချုပ်ကနေညွှန်ကြားချက်ပေးလာပြီးနောက်ပိုင်းအောက်တိုဘာလ15ရက်နေ့မှာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတပ်နောက်ဆုတ်ပေးခဲ့တာလည်းဖြစ်ပါတယ်အခုလိုတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အနေအထားကြောင့်ကြည်တိမြို့နယ်နဲ့မိုင်းရှူမြို့နယ်ဒေသခံကြေးရွာသားတွေအနေနဲ့စစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အခြေအတွက်ပုံမှန်များပြားလာနေပါတယ်စစ်ဘေးရှောင်ရွာသားတွေဟာမိုင်းရှူမြို့နယ်ဟိုင်းပါနဲ့ဝမ်ဆော့ဖုန်ကြီးကျောင်းတွေမှာအများစုခိုလုံနေကြပြီးတောတောင်တွင်တိမ်းရှောင်နေသူများပါဝင်အခြေအတွက်3000ကျော်ရှိမယ်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းတန်တော်စစ်အဓိတာရုပ်ဆိုင်မင်းကပြောပါတယ်
ဒီလာရောက်ခိုလုံနေတဲ့ဝမ်ဆော့မှာဆိုရင်တထောင်ကျော်သွားပြီခိုင်ပါမှာလည်းတထောင်ကျော်တယ်နောက်ပြီးတော့မှဒီတောထဲမှာပုံအောင်ပြီးတော့မှနေတဲ့လူတွေလည်းရှိနေသေးတယ်နောက်ပြီးတော့မှနှုံစုမြို့ပေါ်မှာတက်ပြီးတော့မှသူတို့အမျိုးတွေနဲ့နေနေတဲ့လူရှိတယ်အားလုံးပေါင်းစစ်သေးစစ်တန်ခံနေရတဲ့3000ကျော်သွားပြီဒုက္ခတွေတွေက
မြမတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်စခန်းကိုဝင်ရောက်တိုက်ခိုက်တာဟာတနင်္ဂနွေလို့ပြစ်ခတ်ရက်စရေး NCA လက်မှတ်မရေးထိုးတဲ့အကြောင်းရင်းကြောင့်လို့လဲ SSPB ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေပေါ်ဘာမှတ်ချက်မှမပေးလို့ရောင်းမြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်တဲ့ဥညိုအုံးမြင့်ကပြောပါရယ်မနေ့ကလည်းရှမ်းပြည်နယ်ကုတ်ခိုင်မြို့မှာမြန်မာတပ်မတော်နဲ့တောင်းပလောင်တပ်ဖွဲ့ TNLA နဲ့တိုက်ပွဲဖြစ်ပွားခဲ့ပါရယ်မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေပေမဲ့တစ်ဖက်မှာတိုင်းဒေသတွင်စစ်ရေးရထိုးစစ်ဆင်တိုက်ခိုက်မှုစစ်အာတိုးချက်မှုတွေပြုလုပ်ဆောင်နေတဲ့အတွက်ကြောင့်ညွန်မန်းနဲ့ငြိမ်းချမ်းရေးရရှိဖို့ခက်ခဲနေဦးမှာဖြစ်တယ်လို့စစ်ပွဲနဲ့သူတွန်သွဲပါလာတဲ့စစ်ပြေးတုတ်ကတဲ့အရေးပြင်ဒေသတွင်းတင်ငင်ရေးကိုချင်းချောက်နေတယ်လို့လဲရှမ်းလူမှုအဖွဲ့အစည်းတွေကနေထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
တိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းအရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းကချင်ဒေသမှာလက်နက်ကင်ပဋိပက္ခတွေနဲ့အာဂတိလိုက်စားမှုတွေကြောင့်မူရစ်ဆေးရောင်းဝယ်မှုတွင်ကျဲအမြင့်တွယ်နေပြီးခရီးယန်ဘာသာရေးအသင်းတွေရဲ့အကူအညီနဲ့မူရစ်ဆေးဆွဲသူတွေပပျောက်ရေးလုပ်ငန်းကိုတနိုင်တစ်ပိုင်းလှုပ်ဆောင်နေကြတဲ့အကြောင်း AFP သတင်းတပုတ်ပေါ်အခြေခံပြီးဆက်လက်တင်ပြကျင်းပါတယ်။ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဗိမ်းမြူဒုတိယအများဆုံးထွက်တယ်လို့နာမည်ကြီးတဲ့မြန်မာနိုင်ငံမှာကချင်ပြည်နယ်ကိုသွားရင်တရုတ်မြန်မာနယ်စပ်လူသူဝေးတဲ့ကျေးရွာတစ်ခုမှာတော့ဗိမ်းမြူကိုအလွယ်တကူရနိုင်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့တရုတ်မြန်မာနယ်စပ်နားတဝိုက်မှာဗိမ်းမြင်တွေအတော်ကြီးပေါက်နေတာပါ။ဈေးကလည်းလွန်ပေါ်ပါတယ်။ဒေသခံကြောက်စိမ်းဒုသမားတွေကြားမှာဘိန်းဆွဲနေသူအများအပြားရှိပါတယ်။ဦးနော်ဆမ်းဆိုသူဟာမူရစ်ဆေးဝါးဆွဲနေပါတယ်။အ အာရပြက်လက်မှုနဲ့အလုတ်ပင်မမှုဒဏ်ကနေတက်တာရရဖို့ဘင်းမြူသုံးဆွဲနေကြတာပါ။
အလုတ်လုတ်ဖို့လေးပဲဒီနည်းနည်းတစ်ထောင်နှစ်ထောင်အဲ့လိုလေးသစားပြီးတော့လုတ်နေပဲ။ဒါမဲ့ဒီသုံးဆွဲတဲ့လူကတော့တော့ပြောမလား။ရှင်ရှိလူစားတာပဲ။ပါးစပဲရှိတယ်ပြောမယ်ဆိုဟုတ်တယ်လေ။ပါးစပဲရှိတယ်။တပင်းရှင်နဲ့တပင်းရှူမှာပဲ။
ကြောင်စိန်တူပေါ်ကြီးလုံနေတဲ့ကချင်းပြည်နယ်ဖားကန်းမြို့မှာဆေးထုတ်အပ်သုံးပြီးမူရစီဆွဲနေသူတွေရဲ့40ရာခိုင်နှုန်းဟာ HIV ပိုးရှိသူတွေဖြစ်ပါတယ်။အဲ့ဒီအရေးအတွက်ဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှင်ရင်အတော်များတယ်လို့ဆိုနိုင်ပါတယ်။သုံးပြီးသားဆေးထုတ်အပ်တွေကိုနောက်ထပ်ပြန်မသုံးနိုင်အောင်ရှင်းပြဖို့စေတနာဝန်ထမ်းလုပ်သားတွေကိုခရီးရန်ဘာသာရေးအသင်းတွေကတိုက်တွန်းနေပါတယ်။ဒါမှသာယောဂကူးစက်မှုကိုတားဆီးနိုင်မှာဖြစ်တယ်လို့အမှန်အဖြစ်စွန့်ပစ်ထားတဲ့ဆေးထိုးအပ်ဟောင်းတွေစုပုံနေတာကိုလည်းရှင်းလင်းနိုင်မှာပါအခုဆိုရင်အဲ့ဒီဒေသကကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေရဲ့ပံ့ပိုးမှုအရငွေရစေဝါတိုက်ဖြစ်မဲ့တနိုင်တစ်ပိုင်းကိုဒူဂူရအဖွဲ့တွေရှိလာပါတယ်ကိုဒူလွန်းဟာဘုံရန်သူငွေရစေဝါတိုက်ဖြစ်ရေးအဖွဲ့ကဖြစ်ပါတယ
် Yes ခံတော်မလားဘင်းဖြက်ငွေရစေဝါတိုက်ဖြစ်ရေးအဖွဲ့စွန့်ဖြစ်တဲ့ဟာကိုလက်ခံမလားဆိုတဲ့အချိန်မှာကျွန်တော်တို့ကအစိုးရစစ်သားတွေအားလုံးအတီးပေါ့နော်ကျွန်တော်တို့ကတခါလဲကျွန်တော်တို့ဘုံရန်တူမှုရေးဆေးဝါးတက်ဖြစ်အဖွဲ့ကဆုံးဖြတ်တာတော့ဒီမှုရေးဆေးဝါးကိုတခါလဲရေဖြော်မြင့်ရှုဖြစ်စီလိုက်မယ်ပြီးရင်ကျင်တန်ငါးချက်ရိုက်မယ်အဲ့လိုမျိုးတော့ရှိတယ
်ဒေသခံပြည်သူတွေဟာသူတို့ကိုစောင့်ကြည့်ဖို့တာဝန်ပေးထားသူတွေရဲ့အချမ်းဖက်မှုကိုစိုးရိမ်နေကြပါတယ်ဘာသာရေးအရကုသပေးတဲ့နေရာတွေရှိပေမဲ့ဆေးဆွဲသူတွေဟာငကိုအချိန်အတိုင်းပြန်ရောက်သွားတာမို့အဲ့ဒီနေရာတွေကလည်းအလုံးမဖြစ်ဘူးဆိုပြီးသတင်းထွက်နေပါတယ်။စိန့်ဂျိုးဆက်ဖခင်ကျမလုံနေတဲ့သူနာပြုဆရာမလေးမေရီခေါ်ထောင်ကငွေရစေးဆွဲသူဘယ်လောက်များနေတယ်လဲဆိုတာရှင်းပြပါတယ်
။အင်းကျမတို့အင်တိုင်းအင်တိုင်းပါဆိုဆရာကြီးစဉ်းစားကြည့်စေအင်ခဲမှာဆိုရင်တဲ့အင်လောက်ပဲအဲ့အင်တဲ့အင်လောက်ပဲနေငွေရစေးဝါနဲ့ကင်းနုတာဆိုတာအလောက်ပဲရှိရတယ်။ဂျန်တဲ့ကိုအင်လောက်ဆိုတော့အကုန်လုံးမိသားစုတိုင်းလိုလိုအမျိုးကလေးအဲ့အလိုမျိုးတွေဖြစ်နေတာပေါ့နော်တော်တော်လေးကျမတို့ရှင်မစိုးဝါနေတာတော့ကျမတို့ဒါကိုယ့်ရဲ့ပတ်ဝန်းကျင်ပြီးရင်ကိုယ့်ရဲ့နေရာဒေသမှာအလောက်မြင်ရတာပေါ့နော
်မြန်မာနိုင်ငံမှာဆေးထုတ်အပ်နဲ့မူရစေဝါသုံးဆွဲသူတွေရဲ့2000နီးပါးလောက်ဟာ HIV ယောဂပိုကူးဆက်နေသူတွေဖြစ်ပါတယ်ဖားကန်းမြို့မှာတော့ HIV ယောဂပိုကူးဆက်သူအရေအတွက်ပိုများတယ်လို့ဆိုပါတယ်
တော်ရရှိများရှင်ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲ။ဒီလိုဖြစ်မလာအောင်ဘယ်လိုပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့တော်ရရှင်တွေယူဆကြပါတယ်လို့ဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923323955လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစီလိုပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့အင်္ဂါည VOA ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာနဲ့အတူသောရရှင်တွေနားဆင်လို့တဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုနောက်ပိုင်းအစီအစဉ်မှာစီဝါရေးကဏ္ဍနဲ့တုဒ္ဒဆုံလင်အမေရိကန်တကွင်အပတ်စဉ်ကဏ္ဍတွေကိုလိုင်းနိုမီတာ30 40 50တို့အနီးဖမ်းယူနားဆင်ပ
ါ VOA မြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း10နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားပါမယ်။အခုဒုတိယနာရီဝက်အတွင်းမှာတော့အင်္ဂလိပ်သင်ကန်းစာသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့စီဝါရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော
့ဒီမဲဆိုင်ဆုံးကိလက်ကတ်ကြီးရယ်မို့ကတ်ကြီးရယ်ရှင်လူညာအတင်းအားသူကသူစီအကြကကိုမိစီပူလာခိုင်းကိုညီမပဲပူလာတလောက်ကိုတလောက်ဘာတန်းသုံးသုံးတော့ဖြစ်မှာရှိတယ်ဘူးအဲ့ဒါကကြည့်ရ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအာဘော်နဲ့သတင်းဆောင်မားတွေကိုမူရင်းမပြတ်ဦးစံမိုးတွေကစူးစီးတင်ပြမှာပါမန်ရှားဖောင်ကကူညီတင်ဆက်ထားပါတယ
်ပထမအဆုံးတင်ပြပေးခြင်းတာကတော့ The Wall Street Journal မှာဆောင်းပါးရှင်မျိုးမျိုးနဲ့ရှီပါနီမာတနီတို့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်စီးပွားရေးအတိုင်းဝန်းအတွင်းအမေရိကန်ဒေါ်လာငွေကြေးသုံးဆွဲမှုပုံမများပြလာနေတာကြောင့်ပြည်တွင်းသုံးငွေတန်ဖိုးရော့ကျလာတဲ့အတွက်မြန်မာနိုင်ငံဘူပန်ကဟိုတယ်တွေစူပါမားကတ်တွေစားတောက်ဆိုင်တွေအပါအဝင်နိုင်ငံခြားငွေကြေးလဲလှယ်ရေးပေးထားတဲ့ခွင့်ပြုချက်တွေကိုရုပ်သိမ်းလိုက်တယ်ဆိုပြီးတော့စကြည့်ရေးသားထားပါတယ်။ဘာမှခံခံလုံလုံတက်တဲ့အထောက်အထားမရှိဘဲနဲ့အခုလိုအမှတ်မထင်ထုတ်ပြန်လိုက်တဲ့ကန့်သက်ချက်ဥပဒေကြောင့်စီးပွားရေးလုပ်ငန်းတွေလုတ်ကန်နေသူတွေအတွက်စိတ်ရှုပ်ထွေးစရာအနှောက်အယှက်တွေဖြစ်စေပါတယ်လို့ရေးသားထားပါတယ်။နိုင်ငံတော်အတွင်းကုန်ပစ္စည်းဝန်ဆောင်ကားတွေကိုပြည်တွင်းသုံးကြန့်ဝင်တဲ့ကဆောင်ရွက်သွားရန်ဖြစ်ပြီးတော့ငွေသားကင်တွယ်မှုကိုချော့ချနိုင်ရေးအတွက်ပြည်တွင်းသုံး debit card credit card တွေနဲ့ internal payment ကတ်တွေ online payment system စည်းရင်းပြောင်းစတဲ့နည်းတွေကိုပုံမှန်သုံးစွဲလာဖို့ရည်ရွယ်ပြီးတော့လှုပ်ဆောင်လာဖြစ်တယ်လို့ဆိုပါတယ်အခုပြတ်ထန်းလိုက်တဲ့မူဝါဒအသေးအရဘဏ်တွေနဲ့ငွေကြေးလဲလှယ်တဲ့ license ရဌာနတွေကပဲနိုင်ငံခြားငွေကြေးကိုလဲလှယ်နိုင်တော့မှာဖြစ်ပါတယ်ဒါဟာဘ ഹു ပန်ရဲ့လုတ်ပိုင်ခွင့်အခွင့်အရေးဖြစ်ပါတယ်ဒါပေမဲ့တခါတဲ့အကောင့်ထဲပေါ်လုတ်ဆောင်ဖို့ဆိုတာကတော့တိတ်ပြီးတော့ချောချောမွေ့မွေ့ဖြစ်နိုင်မှုမရှိဘူးလို့ကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးအရာရှိဖြစ်တဲ့ဦးတန်းလွင်ကပြောဆိုကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Wall Street Journal မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်လက်တင်ပြချင်တာကတော့ထိုင်းနိုင်ငံထုတ်သတင်းရှင်းသတင်းစာရဲ့ Editor အဖော်ဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာတိုင်းပြည်ရဲ့အနာဂတ်အတွက်ပူပန်နေကြပါတယ်သမိုင်းထွင်မဲ့လာမဲ့နိုင်မာလာ၈ရက်နှစ်ရွေးကောက်ပွဲဟာလည်းချင်းချောက်မှုတွေရှိနေပါပြီဆိုပြီးတော့ရေးသားထားပါတယ်။အခုပြီးရတဲ့သတင်းပတ်ကုံပိုင်းနိုင်ငံပြင်ပမှာပြုလုပ်ခဲ့တဲ့ကြိုတင်မဲပေးမှုတွေကိုကြည့်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာကျင်းပမဲ့မဲပေးပွဲအတွက်အရေးတကြီးအမြင့်ဆုံးပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်နေပြီဆိုတာပေါ်လွင်ထင်ရှားပါတယ်လို့အစချီရေးသားထားပါတယ်။မကြခင်ကျင်းပတော့မဲ့နိုင်မာလာ၈ရက်ရွေးကောက်ပွဲကြီးမှာနိုင်ငံသားအများအပြားဟာမဲပေးပိုင်ခွင့်မရှိဘူးလို့သတ်မှတ်ခံထားရတဲ့အချက်ကစိုးရိမ်စရာဖြစ်နေပါတယ်လို့ထောက်ပြရေးသားထားပါတယ်။အခုကျင်းပတော့မဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုပြောင်းလဲသွားစေနိုင်တဲ့ဖြစ်ရပ်တစ်ခုဖြစ်အများကမျှော်လင့်ထားကြတယ်လို့ဆိုပါတယ်။ဒါပေမဲ့ဤစနစ်ပိုင်းဆိုင်ရာမာယွန်းချက်တွေကြောင့်တန်းနဲ့ချီတဲ့လူတွေဟာနိုင်မာမှာမဲပေးဖို့မဖြစ်နိုင်တဲ့အခြေအနေရောက်နေတာကိုစိုးရိမ်စရာဖြစ်နေရပါတယ်လို့យေတာထားပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားက3တန်းဝန်းကျင်ရှိပါတယ်။အဲ့ဒီထဲကလူပေါင်း3000လောက်ဟာမဲပေးဖို့အတွက်လွန်ခဲ့တဲ့4လလောက်ကစတင်ပြီးရှောက်ထားခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီထဲကယာကနန်းရှိတဲ့လူတချို့သာပြီးခဲ့တဲ့စနေနေ့ကမဲပေးခွင့်ရခဲ့တယ်လို့យေတာထားပါတယ်။တော်တော်များများဟာစကရဲကမြန်မာပြည်တွင်းကသူတို့နေထိုင်ရာမြို့နယ်တွေမှာမဲဆင်းပါမပါစုံစမ်းပြီးတဲ့နောက်တန်ယုံမှာမဲပေးဖို့အတွက်ကြိုတင်လျှောက်ထားခဲ့ကြပြီဖြစ်ပါတယ်။တကယ်တမ်းမဲပေးတဲ့ရက်မှာတော့တန်ယုံဝန်ထမ်းတွေကသူတို့နာမည်နဲ့မဲကပ်ပြားတွေရှာမတွေ့တာတွေတချို့တွေ့တော့လဲတခြားမဲစင်တာနယ်တွေမှာထည့်ရမဲ့မဲတွေဖြစ်နေတာတွေနဲ့ကြုံတွေ့နေကြရတယ်လို့ထောက်ပြထားပါတယ်။တာဝန်ရှိသူတွေကလည်းအစဉ်ပြေအောင်ဆောင်ရွက်ပေးတာမျိုးမဟုတ်ဘဲမြန်မာပြည်ပြန်ပြီးမဲထဲကြဖို့ပြောနေတယ်လို့ဆိုပါတယ်။ဒီအထက်ကတော်တော်များများကပြောတဲ့အတိုင်းမြန်မာပြည်ကိုနိုင်မာလာ၈ရက်အမီပြန်မယ်။ဒါပေမဲ့အဲ့ဒီမှာကြရင်ကိုသူတို့အနေနဲ့မဲပေးခွင့်ရှိပါမလားဆိုတာမသေးကြဘူးလို့သတင်းတောက်တွေကိုပြောခဲ့ကြကြောင်းရေးသားထားပါတယ်။အပြည့်အစုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။
ဦးစံမိုး၏စူးစီးတင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါအ American Indian 3 English တင်ကန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချမှာဖြစ်ပါတယ
်ဒီကိမနဲ့တင်ပြမယ် Idiom အသုံးကတော့
Blind Alley
ဖြစ်ပါတယ်စာလုံးပေါင်းက B L I N D Blind ကမမြင်ရတာမျက်စိမမြင်တာမမြင်နိုင်တာALLEY alley ကမြို့တဲကတိုက်ကြိုတိုက်ကြားတိုက်နောက်ဖေးလမ်းကြီးကလေးလမ်းဆုံးအဆုံးမှာလမ်းပိတ်တဲ့နေရာကိုဆိုလိုတာဖြစ်ပါတယ် idiom အသေးပဲကလည်းရှင်းပါတယ်လမ်းအဆုံးရောက်လို့ရှေ့ဆက်မသွားနိုင်ပိတ်မိနေတဲ့အခြေအနေမျိုးပေါ့ကျမတို့မြန်မာအစိုးရတော့ကြောင်ပိတ်မိတဲ့သဘောပေါ့ရှင်အကျိုးရှိဖို့မမြင်တာရှင့်မှာတွတ်တဲ့မဲ့လမ်းမမြင်တာကိုတနည်းအင်္ဂလိပ်လိုdead end လို့လည်းပြောလို့ရပါလေဒီ blind alley ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys. The police need the help of the public to solve the crime.
ပကြာသိမီကဘုံပေါက်ကွဲမှုတွေနဲ့ပတ်သက်လို့ရဲကရထားတဲ့တဲလွန်စားအားလုံးကဘာကူမှဆက်သတင်းလိုက်အခြေခံလို့မရနိုင်ဘူးကြောင်ပိတ်မိနေတဲ့သဘောပဲဒီရာဇဝတ်မှုကိုစုံစမ်းစစ်ဆေးနိုင်ဖို့ရဲကပြည်သူအကူအညီလိုနေပြီလို့အသေးပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys. The police need the help of the public to solve the crime.
တခုခုကရှေ့ဆက်မတိုးနိုင်တော့ဘူးကြောင်ပိတ်မိနေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
led to blind alley.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ idiom အစုံပဲဖြစ်ပါတယ
် American Indian 3 English သင်ခန်းစာကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်နေတာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍကိုကြားရပါမယ်ကရင်ပြည်နယ်မြဝတီမြို့မှာအာရှလမ်းမကြီးဖွင့်လှစ်ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဟာနှစ်ဆနီးပါးတိုးလာခဲ့တယ်လို့ဒေသခံတွေကပြောပါတယ်အာရှလမ်းမကြီးဖောက်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာအကြားကုန်သွယ်မှုဘယ်လိုတိုးတက်ပြောင်းလဲလာသလဲဆိုတာနဲ့ပတ်သက်လို့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြမှာပ
ါမဟာမဲခေါင်စီမံကိန်းမှာပါဝင်တဲ့ထိုင်းမြန်မာအိန္ဒိယနိုင်ငံတို့အကြားမှာရှိတဲ့အာရှလမ်းမကြီးကိုအခုနှစ်ဩဂုတ်လ30ရက်နေ့ကမြန်မာဒုသမ္မတဦးညံထိုးကိုယ်တိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာအကြားကကုန်သွယ်မှုပမာဏဟာအဲ့ဒီအာရှလမ်းမကြီးဖွင့်လှစ်တဲ့အချိန်မှာကျပ်ငွေ6ဘီလီယံလောက်ရှိခဲ့ပြီးလာမယ့်2016ခုနှစ်မှာအဲ့ဒီပမာဏနဲ့နှစ်ဆတိုးပြီး7ဘီလီယံလောက်အထိရှိလာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒုသမ္မတဦးညံထိုးကပြောကြားခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေတွေဘလို့တိုးတက်ပြောင်းလဲလာသလဲဆိုတာသိရှိနေအောင်မဲဆောက်မြို့မှာနေထိုင်တဲ့မန်းမျိုးမြင့်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
ကတော့မှန်သားတယ်လို့ပဲအခုဒီသူရဲ့ဒီအဆက်လာနိုင်ဖြစ်ရတဲ့ဆိုင်မှာပြင်နေမှုရတော့ဒီကလေးကတမဟုတ်ရင်ဒီတက်လာတယ်အမှန်နဲ့ကဒါကြောင့်လည်းအခုကနှစ်ခါလီယာလောက်ဖြစ်သွားတယ်လို့နှစ်ခါလီယာလောက်ဖြစ်သွားကြတာကအညာဆိုလို့ရှိရင်ဒီခိုင်းဒီမဲဆိုင်ဆိုလို့ရှိရင်နှစ်ခါကြည့်ရင်ပေါ့ကြားပြရင်ဒီညာအတင်းအဆရာဒီညာတစ်ခါမှတော့စီအရာကထိုင်းကြရနေမြန်မာဘက်ကိုဟိုပိုလစ်စီကတော့ထိုင်းကိုမြန်မာဘက်ပို့တာတလောက်ကိုတလောက်ဗတ်တန်း3000အထက်မှာရှိတယ်လို့အဲ့ဒါတကယ်ကြီးကိန်းသမားတွေပြောတာတော့အခုသူတို့ရှိရင်တော့အခုဒီနေ့ကမှကျွန်တော်တို့သိကြမှာဗမာကုန်တယ်ပြောထိုင်းနေတယ်ပြောတော့ဆိုတော့အခုကတော့နှစ်ခါလောက်ဖြစ်လာတယ်ကွာဒီလမ်းကြီးအခြေအနေကောင်းတယ်ဟောကြောင့်ဒီအာချက်လမ်းပို့နိုင်တဲ့အတွက်အရင်လိုကိုကိုကြီးစီစီမူကအညာလိုတရက်ချာမဟုတ်တော့နောက်နေကြညာမှုလည်းမရှိတော့ဘူးလမ်းအကောင်းနဲ့တဲ့ကိုကြီးစီစီမူကနေ့တိုင်းရှိတယ်လေဘာလို့လဲဆိုတော့အညာလိုတရက်ချာဆုံးရဲဆက်တာညနေတရက်ချာညနေတရက်ချာတော့လည်းစနေကမရှိတော့ဘူးအဲ့ဒါကြောင့်ပ
ါဒီလမ်းနေကောင်းလာတဲ့အတွက်ကိုကြီးစီစီမူမြန်လာတယ်ဆိုတော့ဟိုဟာပေါ့ကုန်သွယ်မှုပမာဏမြင့်လာတာတော့ဟုတ်ပြီကုန်ပစ္စည်းတွေကရိုးရဲဘက်ကဝင်တဲ့ကုန်ပစ္စည်းတွေရဲ့ဈေးရောကျသွားသလားဈေးသက်သာလာသလား
တော့ကျင်းနေဒီကိုမျိုးအတူရတော့ကျွန်တော်ပြရတာဈေးကတော့ဟိုစိတ်ကြည့်လို့ကြာခင်းတာမရှိပါဘူးဈေးကတော့ပုံမှန်ပါပဲ
အခုနောက်တစ်ခုမေးချင်တာကအဲ့တော့ ဒီကုန်ပစ္စည်းတွေကတော့ဒီဟိုထိုင်းဘက်ကနေဝင်တာပဲအရင်တော့ကလည်းထိုင်းဘက်ကဝင်တာပဲများတယ်အခုလည်းထိုင်းဘက်ကဝင်တာပဲများတယ်ထင်တယ်ဗမာဘက်ကရောဟိုထိုင်းဘက်ကိုသွင်းတာဘာတွေများလာသလားဟိုအရေးအတွက်ပေါ့
ဗမာတွေကစီးကြတာမှများကူကထိုင်းကြီးကစီးကြတာများတယ်အဲ့ဒါတော့အမှန်ပဲအဲ့ဒါတော့အလုံးသိရပါလေကုန်တွေလည်းသိရပါလေဘာလို့လဲထိုင်းကြီးစီးကဗမာကြီးမှာဒီကွယ်ရတာတော့ဟိုကွာလေဥမာဒီလားဒီမှာဆိုမှတရုတ်တို့အိန္ဒိယတို့အဖြစ်စီးနေဗမာပြည်ဝင်လာခြင်းထိုင်းကိုဖြစ်စီးရဲ့အကြီးသေးကြတော့ထိုင်းမမြူလေကိုစားပေါက်ကိုလူတုံးကိုအခုလုံးပေါ့အဲ့ဒါကြောင့်မို့ထိုင်းကိုကတော့လုံးဝကိုဈေးကွက်ရနေဖို့ကွာအဲ့ဒါကြောင့်မို့
အရင်တုန်းကတော့ဟိုနေဇက်ကအခုဟိုအရင်တုန်းကတော့ဒီလမ်းမဖောက်ခင်ဟိုလွန်ခဲ့တဲ့နှစ်ပေါင်းများစွာတော့နေဇက်ဂိတ်ကပိတ်လိုက်ဖွင့်လိုက်ဆိုတာတွေလည်းရှိတယ်လေဆိုတော့အခု
ဟို
ဟိုဒီမြဝတီမဲဆောက်ဂိတ်ကတော့ဟိုဘာမှအခက်ခဲမရှိဘူးပိတ်တာပြူတာတွေမရှိဘူးနဲ့ပုံမှန်အများတန်းဖွင့်ထားတယ်ပေါ့နော်
အခုကတော့ပုံမှန်ဖွင့်နေပါလေအခုကပုံမှန်ဖွင့်ရတဲ့နိုင်ငံကုန်စည်တွေကတော့ကိုယ်နိုင်ငံကုန်စည်စီစဉ်မှုကလည်းပုံမှန်ရှိပါတယ်ဒါပေမဲ့ကိုယ်ကကုန်တယ်မှုအားသာကြရတော့ခိုင်းနေမြန်မာနဲ့တည်းတည်းပြောလို့ဆိုရင်ကုန်တယ်မှုအားသာကြရတော့ခိုင်းနေမြန်မာနဲ့ခိုင်းရတော့အားသာကြရရှိတာပေါ့ကိုယ်
ဟုတ်ကဲ့ကွန်တွေနေဆက်ကွန်တွေရေဟိုပါအချိန်မြင့်လာတဲ့အားကောင်းနေတယ်ဆိုလို့ချင်းအဲ့ဒီမှာရှိတဲ့နေဆက်မျိုးတွေကဟိုစီးပွားဖွံ့ဖြိုးတာများတယ်လေတဘောကထိုင်းဘက်မှာဆိုရင်မဲဆောက်ပေါ်ထားပါတော့မြန်မာဘက်မှာဆိုမြဝတီပေါ့နော်ဆိုတော့ဟိုရုပ်ဝတ္ထုပစ္စည်းရလဲဟိုတည်တာလာတာပေါ့နော်အစာဦးတွေတိုက်တွေပုံများလာတယ်လူတွေလဲဟိုပါပေါ့ဟိုသုံးနိုင်ဆွဲနိုင်ရှိလာဆိုတော့အဲ့လိုမျိုးဟိုအပြင်ပန်းအရာကြည့်မယ်ဆိုလို့ချင်းတည်တာတဲ့အနေထားတွေရှိနေသလားမြဝတီဘက်မှာရော
အခုထိုင်းမှာအခုဒီနေ့ကနေစပြီးတော့သူတို့ကဒီမဲဆောက်မြို့အပါအဝင်ဒီဆက်ဆက်သုံးမြို့နယ်မှာရှိတယ်ဥမာမဲဆောက်ရဲ့မဲလမရဲ့ဖူဖတ်ရဲ့ဆိုတာဒီမဲဆောက်မှာဒါဆက်ဆက်သုံးမြို့နယ်နော်ဟုတ
်ကဲ့
ဒီဆက်ဆက်သုံးမြို့နယ်မှာထိုင်းသူရကအခုကတကယ်ဟိုဘာလဲအထူးစီးပွားရေးဇုံကြီးတည်ဆောက်နေတယ်ဆိုတော့အဲ့ဒီမှာဟိုလေညံကွေးနေပါမယ်ဆိုတာဥမာစူပါမားကတ်ကြီးကုန်တဲ့ကြီးတွေအခုသူတို့ကမဲဆောက်မှာအခုမဲဆောက်ကအရင်ကမဲဆောက်မဟုတ်တော့ဘူးဘာလို့ဆိုတော့အဲ့ဒီကမဲဆောက်တော့လူကဆက်ဆက်လို့မရတော့ဘူး။နားဆိုလည်းနှလမ်းသွားနားနေ highway နားနေဥပါစေတကယ်အစီကဘန်ကောက်ထိုင်းနိုင်ငံမှာနာမည်ကြီးတဲ့ဟိုနယ်အုပ်စုရှိတဲ့ဥမာဟိုရော်ဘင်ဇန်တို့လိုမျိုးကက်စကိုလူတာတို့နောက်ပြီးတော့ဒီမှာနောက်မဲခိုတို့ဘာလို့တကယ်ဟိုဘယ်လိုပြောမလဲကွာ။ကုန်တက်ကြီးပါလေလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာလည်းနှုတ်ကတာအများကြီးပဲမဲဆောက်မှာ။မဲဆောက်ဆိုတာမြို့သေးသေးလေးပဲနဲဆောက်မှာထိုင်းဦးရဲ့နှစ်ဖိန်လောက်ပဲရှိတယ်။လူရည်နဲ့ပိုင်းတော့ပဲရှိတယ်ကွာတိလာဒါပေမဲ့ဘာလို့သူတို့ဒီလိုမျိုးလာနှုတ်ရလဲဆိုတော့ကျွန်တော်ထိုင်အဲ့ဒီခိုင်နှုတ်မဲ့ချီတယောက်ကျွန်တော်မြင်ကြည့်တယ်သူကကျွန်တော်ဘယ်လိုပြောလဲဆိုတော့တကယ်ကြီးနဲ့ဒါငါတို့အချင်းချင်းရင်းနှီးတို့တို့ပြောကြတာပါပြောတယ်ခိုင်မြတ်ဆက်တာအခုဗမာနဲ့ကုန်တယ်မျိုးလို့ဒါခိုင်မြတ်အများအကျိုးရှိရဲ့နောက်တစ်ချိန်မှာကြာလို့ကြည့်ရင်ခိုင်ကိုပြည့်စည်ရတယ်သူတို့ဗမာပြည်ရားဆောင်ပြီးတော့လေဗမာပြည်နဲ့အခြားဒေသတွေပါတယ်သူတို့သွားမယ်အနေထားကသူ့ရည်ရထားတယ်နောက်ပြီးတော့အခုဒီမဲဆောက်မှာလုတ်တဲ့ကုန်တဲ့ဤဘာရင်းညာလေးသူတို့ကအကြီးကသူ့ရဲ့ဟို custom သူ့ရဲ့ဖောက်ဖယ်ကခိုင်းဒီမျိုးကနည်းနည်းပဲကွာအကြီးကမြန်မာပြည်ရနေလာပွေကြတယ်သူတို့ကဘလော့ဖိပြောရဲဆိုရင်သူတို့ခိုင်းနေသူတို့ဆွတ်ထားတာကဟိုဥမာအခုရှိတဲ့ဒီနေမိုးဒီနေဖာမော်လမြိုင်လို့ဘာလို့သူတို့ဆွတ်ထားတာကနောက်အနည်း30လောက်ဆိုရင်လည်းတိုးတက်မှုကဘလော့ဖိသိတာအောင်မှမဟုတ်ဘူးအဲ့ဒါကြောင့်မို့ဘမတီးကဖောက်ကြေးကြီးဟာဒီလေဒီဦးရဘလို့ကြည့်ဒီမဲဆောက်ပဲကိုလာပြီးတော့
ဒီထိုင်း
ဆိုတဲ့ပစ္စည်းတွေကြာမှာပေါ့
ထိုင်းထိုင်းပစ
္စည်းအဲ့ဒီကြီးနဲ့သူတို့က
ထိုင်းပစ္စည်းတွေကိုပဲအားထားနေရအောင်ပဲပေါ့လာမဲ့နေ့20 30လောက်အထိရတော့သူတို့တွတ်ထားတာကတော့
အဲ့လိုအဲ့လိုကွာညီမမှုကလုံးဝမရှိသေးတော့ပြည်သားတွေဘာလို့ထိုင်းမြောက်ကြီးတအားတိုးတက်လာပြီးတော့မတွေ့လားဟိုဥမာစူပါဆိုမဲဆောက်မြို့တအားတိုးတက်လာပြီးတော့မြောက်ဒီဘက်မှာကြာတော့ဟိုတိုးတက်တော့သူ့အထိုင်းထံလဲသူ့တိုးတက်လာတော့ဟောဒါပေမဲ့မဲဆောက်တော့ဘလူးဘက်ဆက်ဆက်လို့မရဘူးကွဲ
ဆိုတော့
ပေါ်မှာပြရကချို့ဘလောက်တွေလာတော့ရန်ကုန်ပေါ်လိမ့်မယ်ဖားလူတွေကလေမဲဆောက်လာရင်အဲ့ဒီကုန်တိုက်ဒီမှာပဲဟိုဘလူးပြောလဲဟိုနေဟိုနိုင်ငံသားပါပြီး shopping ထွက်တယ်လို့ဘောဈေးဝယ်ထွက်တယ်လို့ဘောကွာအဲ့လို
ဩအဲ့လိုလာနေကြတာပေါ့နော
်အများကြီးပဲနေ့တိုင်းပဲကွာလေဒီမှာထိုင်းရတဲ့ပြောမစေထိုင်းရဘလောက်မဝင်နိုင်ဘူးကွာ
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအပြစ်ခတ်ရဆေးသဘောတူညီချက်ကိုအော်တိုဘားလ15ရက်နေ့ကလက်မှတ်ထိုးလိုက်နိုင်ပြီဖြစ်တဲ့အတွက်အပြစ်ခတ်ရဆေးသဘောတူညီချက်အရေးရှိတည်တံ့ပြီးနေဆက်ကုံသွဲရေးအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာမလဲဆိုတာတော့သိရှိနိုင်ဖို့စောင့်နေသေးတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
သ
ုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍအပြီးမှာတော့အခုတော့တူဒဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီ။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်ခွင့်ရမယ်DB ကန်စမ်းမဲ့လျှောက်လွှာတွေစတင်လက်ခံနေပါပြီ DB လျှောက်လွှာဖြည့်ဆွက်ပုံနဲ့လျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်ပြည့်စုံဖြည့်နိုင်ဖို့ကြုံရတတ်တဲ့အခက်အခဲတွေအကြောင်းကိုဒီတစ်ပတ်အမေရိကန်သုရဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြမှာပါမတ်ဆုမွန်ကအကူအညီတင်ဆက်ထားပါတယ်
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ရမယ် diversity visa လို့ခေါ်တဲ့ဒီ DV ကန်ဆယ်မဲ့လျှောက်လာတွေကိုစတင်လက်ခံနေပါပြီမတ်စမွန်ရေအော်တိုဘာလ1ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့အထိဒီလျှောက်လာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားတယ်ဗျနောက် DV လျှောက်လာတွေကို www.dvlottery.state.gov အင်တာနက်စာမျက်နှာမှာလျှောက်လို့ရတယ်ဆိုတာကိုလည်းဖော်ပြထားတယ်လေ
ဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုအွန်လိုင်းကနေပဲလျှောက်ရမှာဖြစ်ပါတယ်ဒီလိုမျိုးလျှောက်တဲ့အခါမှာလျှောက်ပြီးသွားလို့ရှိရင်ကိုယ့်ရဲ့လက်ခံအတွက် print တစ်စုံထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုလျှောက်ထားတဲ့လျှောက်လွှာကဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးတော့ကို DV ကန်ဆယ်မဲ့ပေါက်မပေါက်ဆိုတာကိုပြန်ပြီးတော့ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးကိုအောင်ရေ
DV ကန်ဆယ်မဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေလျှောက်လို့ရတဲ့ကန်ဆယ်မဲ့တမျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြစ်ပြီးတော့အဲ့လိုလာရောက်ခွင့်ရဖို့လျှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်
ဟုတ်ကဲ့ရှင်ကျမတို့အိန္ဒိယချင်းဖြစ်တဲ့တရုတ်တို့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေတော့ဒီ DB ကန်ဆမ်းမဲ့ကိုရှောက်လို့မရအောင်နော်ဘာဖြစ်လို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းကအဲ့ဒီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချတဲ့သူတွေက 9,000 လောက်ရှိနေလို့ပါတဲ့ဒါနဲ့ DB ဗီဇာရှောက်ဖို့ဘလို့အရေးချင်းမျိုးတွေရှိဖို့လိုတာလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုကောင်ရဲ့
ကောင်းပါပြီမဆမွန်ကြီးဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းမှာလုပ်တဲ့အလုပ်မှာလုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့ဒီလိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွှာပိတ်ရဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဖ ೇನೆ စိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရနီးကပ်လာတဲ့အချိန်မှာလျှောက်တဲ့သူတွေကပြုံပြီးတော့လျှောက်တာကြောင့် internet website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်မှာအရေးကြီးတာကတော့လူတစ်ယောက်ကိုတစ်ချိန်ပဲ DV လျှောက်လွှာကိုလျှောက်ထားနိုင်မှာဖြစ်ပါတယ်အစင်းမြင့်ဤပညာတွေကိုသုံးပြီးတော့စီးစစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်ကိုအောင်ရဲ့
ဒါအပြင် DV လျှောက်လွှာတွေကို website မှာဖြည့်ဆွက်ရမှာကိုဘာသာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းအကြံပြုထားပါတယ်တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြည့်ဆွက်ချိန်မှာကိုကိုယ်တိုင်ရှိနေဖို့ကိုလည်းတိုက်တွန်းထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ့်ရဲ့အချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်အောင်လို့ပါမေးထားတဲ့မိကွန်းအားလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့လျှောက်လွှာပြီးဆုံးချိန်ဒီအင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကို့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီအခါမှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းတွေကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာဖြစ်ပါတယ
်လျှောက်လွှာမှာကိုရဲ့အချက်လက်တွေကိုဖြည့်ဆွက်ရမယ်အပြင်ကို့ရဲ့ passport ဓာတ်ပုံကိုလည်းထည့်သွင်းပေးရမှာပါအဲ့ဒီဓာတ်ပုံကတော့လျှောက်လွှာမလျှောက်ခင်မတိုင်ခင်6လအတွင်းမှာရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံမှာပြုပြင်ထားတာတွေလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလိုမျိုး DV ကန်ဆမ်းမဲ့လျှောက်လာအတွက်အခချင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမဆိုသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီသူတိုင်းလျှောက်ထားခွင့်ရှိပါတယ်။အားလုံးအချက်လက်တွေစုံပြီးဆိုရင်လျှောက်လာကိုအင်တာနက်ကနေပို့ပြီးတဲ့နောက်2016ခုနှစ်မေလ3ရက်နေ့ကျရင် DV လျှောက်လာတင်တဲ့အင်တာနက်website စာမျက်နှာကိုပြန်လာပါအဲ့ဒီမှာကိုရွေးချယ်ခံရခြင်းရှိမရှိဆိုတာပြန်ပြီးတော့ကြည့်ရှုနိုင်မှာဖြစ်ပါတယ်ဒါနဲ့မြန်မာပြည်ကနေပြီးတော့ DV ကန်ဆမ်းမဲ့ပေါက်ပြီးတော့အမေရိကန်ကိုရောက်လာကြတဲ့သူတွေတော်တော်လေးများတယ်နော
်ဟုတ်ပါတယ်ဗျာ American Dream American Aim ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်းဒီ American အထိခြေစန့်လာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆမ်းမဲ့ပေါက်ပြီးတော့ American ပြည်တော်စုကိုရောက်လာပြီးမျောလင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့တွေကြုံခဲ့ရတဲ့သူတွေလည်းရှိတယ်လို့ဆိုကြတယ်ဗျာ
ဟုတ်တယ်ရှင်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာနိုင်ငံသားတွေကပြန့်ကျဲပြီးတော့နေထိုင်ကြတာမှာအမေရိကန်ပြည်ထောင်စုရဲ့အရှေ့ဘက်ခြမ်းမှာဆိုရင်ဝါရှင်တန် DC နယူးယောက်အနောက်ဘက်ခြမ်းမှာဆိုရင်ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်မြန်မာအများအပြားအခြေချပြီးနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30လောက်ခန့်ကလာရောက်ပြီးတော့အခြေချနေကြတာလေ
ဒီဗီကန်ဆမ်းမဲ့ပေါက်ပြီးတော့လာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေကကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိတယ်ဗျ။ဘာပဲဖြစ်ဖြစ်အလုံဟုသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်အလုံပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ဒီရရအလုံမရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်ထဲပေါ်ဝင်ရနေတာဟုတ်ဗျ။
ဟုတ်ပါတယ်အမေရိကမှာလူမျိုးပေါင်းစုံလာရောက်အခြေချနေထိုင်ကြတာမှာတော့ဒီနိုင်ငံကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကပဲဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ချရတာပဲကိုအောင်ရယ်နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိပါတွေကအလုပ်တွေကိုပို့လုပ်ပြီးတော့သားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးကြရတယ်ရှင်ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လေမိဘတွေကသားသမီးတွေကိုသူတို့ဖြစ်စေခြင်းတဲ့ဟာကိုအတင်းအကျပ်လှုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေရဲ့စိတ်ကြိုက်သူတို့ဘာစိတ်ဝင်စားတယ်လဲဆိုတာကိုမြေတောင်မြောက်ပေးဖို့ကလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြပါတယ်ရှင်
။ကဲဒါကတော့ American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်လူတွေအတွက် TV ကန်ဆယ်မဲ့လျှောက်လာတဲ့အကြောင်းကိုတင်ပြခဲ့တာပါဗျာ။အခုကျွန်တော်တို့ဒီအစီအစဉ်လေးအဆုံးမသတ်ခင်မှာတချိန်ကနာမည်ကျော် pop ဂီတအဆိုတော်ဖြစ်ခဲ့တဲ့ Janis Joplin ရဲ့တချိန်ကိုတင်ဆက်ပေးပါရစေခင်ဗျာ
Busted flat in Baton Rouge waiting for a train on a feeling near as faded as my jeans Bobby thumbed a diesel down just before it rained They rode us all the way into New Orleans. I pulled my harpoon out of my dirty red bandana. I was playing soft while Bobby sang the blues. When she walked
through the window, 1989 ခု October 4 ရက်နေ့မှာ Janis ဟာမူရစေးအလွန်ကျွံသုံးပြီးတော့ကွယ်လွန်ခဲ့တာပါ Texas ပြည်နယ်မှာငယ်ရစဉ်ဘဝကိုအထူးကြံဆန်းဆန်းဖျက်သိမ်းခဲ့တဲ့ Janis ဟာ1960ခုနှစ်တွေစီအရောက်မှာထင်ပေါ်ကျော်ကြားတဲ့ pop ဂီတအနုပညာရှင်တူဖြစ်လာတာပါခင်ဗျာ
။ကိုအောင်တင်ဆက်သွားတဲ့တုဒ္ဒဆွန်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်အောင်စုအနေနဲ့လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေဟာ Internet ပေါ်မှာဖြစ်စေပြင်ပမှာဖြစ်စေလူတိုင်းခံစားခွင့်ရှိတဲ့အခွင့်အရေးတွေဖြစ်တယ်လို့ယုံကြည်ပါတယ်။လွတ်လပ်ပြီးပိတ်ပင်မှုကင်းတဲ့ Internet ရှိနေခြင်းဟာ American ပြည်သူတွေနဲ့ကမ္ဘာတစ်လွှားကပြည်သူတွေဟာပိုမိုကျယ်ပြန့်တဲ့သတင်းချက်လက်တွေနဲ့စိတ်ကူးစိတ်တမ်းတွေကိုမျှဝေဖို့စီးပွားရေးလုပ်ငန်းတွေအတွက်ပိုကျယ်ပြန့်တဲ့ဈေးကွက်တွေရရှိဖို့နဲ့ပိုမိုပွင့်လင်းပြီးတာဝန်ယူမှုရှိတဲ့အစိုးရတွေဖြစ်လာဖို့စတဲ့အကျိုးကျေးဇူးတွေအများကြီးရဖို့ရှိနေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောပါတယ်။အင်တာနက်ဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူတအူးတယောက်ချင်းရဲ့ဒီမိုကရေစီရေးဆိုင်ရာလှုပ်ရှားမှုတွေကိုထောက်ပံ့ပေးတဲ့နေရာမှာအရေးပါတဲ့အခမ်းအနားကပါဝင်နေပါတယ်။မကြခင်ကကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပခဲ့တဲ့အင်တာနက်လွတ်လပ်ခွင့်ဆိုင်ရာအခမ်းအနားမှာကိုယ်နိုင်ငံကပြည်သူတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေရဲ့အင်တာနက်အသုံးပြုခွင့်ကိုဖိနှိပ်ချုပ်ချယ်ခြင်းနဲ့အစိုးရတွေဟာအင်တာနက်ကိုသုံးပြီးအခြားနိုင်ငံတွေကိုစိုက်ဘာတိုက်ခိုက်မှုတွေပြုလုပ်တာတို့ပြည်ပနိုင်ငံသားတွေပိုင်တဲ့ကုမ္ပဏီတွေရဲ့ website တွေကိုတိုက်ခိုက်တာတို့ပြုလုပ်လို့ရှိတဲ့အစိုးရတွေပဲဖြစ်နေတယ်ဆိုတော့ဆက်ဆက်မှုကိုတွေ့ရတယ်လို့သတ်မှတ်ကြီးပါပါကပြောခဲ့ပါတယ်ဒီခန်းသားမှာပဲလူအခွင့်အရေးကိုကာကွယ်ပေးရမှာလွတ်လပ်တဲ့အင်တာနက်ရှိဖို့လိုအပ်တာကိုအသိမှတ်ပြုတဲ့အနေနဲ့ Leading Internet Freedom Technology Initiative LIF လို့ခေါ်တဲ့အစီအစဉ်တစ်ခုကိုတာမတ်ကြီးကမိတ်ဆက်ကြေညာခဲ့ပါတယ်။ LIF ရဲ့ရည်ရွယ်ချက်ကတော့ အင်တာနက်အသုံးပြုရမှာစင်ဆာပိတ်ထားတာတွေကိုရှောင်လွှဲပြီးအသုံးပြုနိုင်မဲ့နောက်မျိုးဆက်နည်းပညာတွေပေါ်ထွက်လာအောင်တီထွင်ဆန်းသစ်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဒီနှစ်ထဲမှာ Live အစီအစဉ်ကိုအမေရိကန်ဒေါ်လာ10သန်းရင်းနှီးမြှုပ်နှံပြီးစတင်လိုက်တဲ့အတွက်အင်တာနက်လွတ်လပ်ခွင့်အတွက်အမေရိကန်နိုင်ငံရဲ့နှစ်ဆင်ပတ်မိုးကူညီမှုဟာဒေါ်လာ33သန်းအထိမြင့်တက်သွားပါတယ်။ဒီနည်းပညာအသစ်တွေဟာနှက်ဆိုင်နဲ့တရားမှုတွေဖြစ်ပေါ်လာစီမှာဖြစ်ပါတယ်။ဒီနည်းပညာတွေဟာအင်တာနက်ရဲ့သဘောတဘာဝကိုပိုပြီးထိန်းချုပ်ဖို့ခက်ခဲတဲ့အခြေအနေဖြစ်လာအောင်ပတ်မိုးပေးမှာဖြစ်တယ်လို့သမ္မတ်ကြီးကပြောပါတယ်။ဒီနည်းပညာအသစ်တွေကြောင့်တန်ပေါင်းများစွာသောအင်တာနက်အသုံးပြုသူတွေဟာစင်စာပြုလုပ်မှုကင်းရှင်းတဲ့ကမ္ဘာလုံးဆိုင်ရာအင်တာနက်စနစ်ကိုအသုံးပြုနိုင်ကြမှာဖြစ်ပါတယ်။ဒီနည်းပညာတွေဟာလုံခြုံစိတ်ချရတဲ့ဆက်သွယ်ရေးနည်းပညာတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကအားပေးထောက်ခံနေတာကိုဖော်ပြနေတယ်လို့ပဲပုံမကျဲ့ပြန့်တဲ့အရက်ဖတ်လူအဖွဲ့အစည်းတွေတိုးတက်မှုနဲ့လူအခွင့်အရေးလှုပ်ရှားသူတွေရဲ့ရုပ်ပိုင်းအရာရောဒီဂျစ်တယ်နည်းပညာပိုင်းအရာပါလုံခြုံမှုကိုလည်းထောက်ခံအားပေးနေတာကိုလည်းညွှန်းဆိုပြသနေပါတယ်ဒီတာဝန်ကိုအမေရိကန်ပြည်ထောင်စုတနင်္ဂနွေနေ့မလုံဆောင်နိုင်ပါဘူးနိုင်ငံအစိုးရတွေဟာအွန်လိုင်းလွတ်လပ်ခွင့်ညွှန်းမောင်းအဖွဲ့နဲ့လွတ်လပ်သောအစိုးရမဟာမိတ်အဖွဲ့စတဲ့အဖွဲ့အစည်းတွေမှာပါဝင်လာဖို့ကိုအလေးနက်ထားပြီးစဉ်းစားသင့်ပါတယ်ဒါအပြင်နည်းပညာကုမ္ပဏီတွေအနေနဲ့လည်းကုလသမဂ္ဂစီးပွားရေးနဲ့လူခွင့်ရေးဆိုင်ရာလမ်းညွှန်အခြေခံမူတွေကိုလိုက်နာကျင့်သုံးသင့်ပါတယ်။ဒါအပြင်နည်းပညာကုမ္ပဏီတွေအနေနဲ့လည်းကုလသမဂ္ဂရဲ့စီးပွားရေးနဲ့လူခွင့်ရေးဆိုင်ရာလမ်းညွှန်အခြေခံမူတွေကိုလိုက်နာကျင့်သုံးသင့်ပါတယ်။ဒီကုမ္ပဏီတွေဟာလွတ်လပ်ပြီးပိတ်ဆို့မှုကင်းတဲ့အင်တာနက်ဖြစ်အောင်သူတို့ရဲ့နည်းပညာဆိုင်ရာတီထွင်ဆန်းသစ်မှုတွေနဲ့လှုပ်ဆောင်နိုင်တဲ့အခြေအနေရှိနေပါတယ်။သမိုင်းဟာလွတ်လပ်မှုရဲ့ဘက်မှာရှိတယ်ဆိုတဲ့အချက်ကိုလည်းသတိပြုဖို့လိုပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုမြင့်တင်ပေးတဲ့နည်းပညာအသက်ဆန်းတွေကိုပိတ်ပင်တားဆီးဖို့ကြိုးစားခဲ့တဲ့အတိတ်ကအားထုတ်မှုအားလုံးလိုလိုဟာတဖြည်းဖြည်းချင်းကြာဆုံးခဲ့ရတာတွေကိုကြည့်ရင်သိနိုင်တယ်လို့တမ်မတ်ကြီးပါဝါကပြောပါတယ်။ဒါကြောင့်ဖိနှိပ်တဲ့အစိုးရတွေဟာအင်တာနက်ကိုထိန်းချုပ်ဖို့အရင်းမြစ်တွေပုံအောသုံးစွဲတာတောင်မှအချိန်ကာလနဲ့အလှည့်ပြောင်းဖြစ်ရတဲ့ဟာလွတ်လပ်မှုဘက်ကိုပဲမျက်နှာသာပေးတာကိုတွေ့နိုင်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကတင်ပြပါမယ
်။ Iran နိုင်ငံရဲ့ nuclear အရေးနဲ့ပတ်သက်ပြီးတော့ရရှိထားတဲ့နိုင်ငံတကာသဘောတူညီမှုအတွက်တင်ဆက်လေးမှာရှေ့တူဆောင်ရွက်တဲ့ခြေလှမ်းခုလှမ်းနိုင်ခဲ့ပါတယ်အခုနှစ်ကုန်ပိုင်းမှာစတင်အကောင့်ထည့်ဖော်လိမ့်မယ်လို့ယူဆထားရတဲ့သဘောတူညီထားတဲ့အစီအစဉ်ပေါ်နှစ်ဖက်စလုံးရဲ့အကောင့်ထည့်ဖော်မှုတွေကိုတာဝန်ယူစောင့်ကြည့်မယ်ပူးတွဲကော်မရှင်ရဲ့ပထမဦးဆုံးအစည်းအဝေးကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့ကဘတ်စကားမှတ်တိုင်မှာဖြစ်ပွားသွားခဲ့တဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့ယုံမှန်တန်တရားမှုနဲ့ဘတ်စကားမှတ်တိုင်မှာတငယ်ချင်းနဲ့အတူစောင့်နေတဲ့အီရီထရီးယားရွှေ့ပြောင်းနေထိုင်သူတဦးကိုအစ္စရေးရဲတပ်ဖွဲ့ကမှားယွင်းပြီးတော့ပစ်တပ်ခဲ့ပါတယ်ဒီဖြစ်ပြနေပတ်သက်ပြီးတော့တငယ်ချင်းဖြစ်သူက VOE ကိုပြောဆိုရမှာနှစ်ဦးစလုံးနေနဲ့ပြစ်ခတ်တန်းနေကြားခဲ့ရပြီးတော့ဘတ်စကားကိမှာရှိတဲ့တခြားသူတွေလိုပဲဘေးလွတ်ရာကိုပြေးထွက်ခဲ့ကြပြီးနောက်မှတငယ်ချင်းဖြစ်သူဇာဟုံးကိုဆက်ကြည့်တော့သူနဲ့အတူပါမလာခဲ့ဘူးလို့ပြောဆိုပါတယ်စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်နိုင်ငံရေးအဖြေရှာမှုပြန်လည်စတင်နိုင်ရေးအတွက်ရုရှား၊တူရကီ၊ Saudi Arabia ၊ Jordan အစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သူအခုတရင်ပတ်ကုံပိုင်းမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံကသတင်းချင်းချုပ်ကိုဦးဆန်မိုးရေပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းတို30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.